တရုတ်သမ္မတရှီဂျင်းပင်နဲ့ကြာသပတေးနေ့မှာဘေကျင်းမြို့မှာတွေ့ဆုံပြောဆိုခဲ့ပြီးတဲ့နောက် EU နဲ့တရုတ်တို့ကြားဟန်ညံ့ညီတဲ့ကုန်သွယ်မှုဆက်ဆံရေးထားရှိသွားဖို့သဘောတူညီခဲ့တယ်လို့ EU ရောဘာသမ္မတအဖွဲ့ရဲ့ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်ကပြောကြားလိုက်ပါတယ် EU အဖွဲ့ကိုစားဗွန်ဒါလီယန်နဲ့ချားလ်စ်မစ်မီရှယ်တို့ဟာနှစ်ရကြာခီးစဉ်ဖြစ်တဲ့တရုတ်နိုင်ငံကိုသွားရောက်ပြီးသမ္မတရှီနဲ့တွေ့ဆုံပြီးတော့ကုန်သွယ်ရေးနဲ့ထောက်ပံ့မှုတွေမှာအငင်းပွားနေတဲ့ကိစ္စယူကရိန်းစစ်မှာအကြီးအကျယ်အမြင်ကွဲပြားနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တာပါဆွေးနွေးမှုအကြောင်းအချင်းချုပ်ကိုပြောဆိုရမှာတော့မမျှမတဖြစ်နေတဲ့ဈေးကွက်ရှင်ပြိုင်မှုကို EU ခေါင်းဆောင်တွေအနေနဲ့ဘယ်လိုမှလက်မခံနိုင်ကြောင်းဗွန်ဒါလီယန်ကထပ်လောင်းပြောဆိုပါတယ်တရုတ်နဲ့ EU ကြားကုန်သွယ်ရာမှာနှစ်စဉ်ဆိုသလိုဒေါ်လာဘီလီယံ200လောက်မမျှမတနဲ့ကွာဟမှုဖြစ်နေကြောင်းတရုတ်ဈေးကွက်တဲဝင်ခွင့်ရအောင်တိုးချဲ့လှုပ်ဆောင်ပေးဖို့ EU ဘက်ကတိုက်တွန်းပါတယ်။ဥရောပဈေးကွက်တဲတင်ပို့မဲ့တရုတ်ရဲ့လျှက်စစ်ကားတွေကိုအခွန်တက်ညာခွင့်ပေးသင့်မပင်သင့်ဆိုတာနဲ့တရုတ်နီးပညာပစ္စည်းတင်ပို့တဲ့အပေါ်မှာတားမြစ်ထားတဲ့ကိစ္စကို EU ကပြန်လည်သုံးသပ်စစ်ဆင်းနေတာကိုလည်းတရုတ်ကမကြိုက်ပဲဖြစ်နေပါတယ်ခင်ဗျာ။